အမေရိကန်သမ္မတတဲ့ဂျိုးဘိုင်ဒန်ရဲ့အိမ်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆော့ကီရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်သတင်းစာရှင်းလင်းပွဲတွေနဲ့တိတိတတ်တာကွာခြားမှုရှိတယ်လို့သတင်းသမားတွေကပြောဆိုပါတယ်။ဂျန်ဆော့ကီရဲ့သတင်းစာရှင်းလင်းပွဲကတည်တည်ငြိမ်ငြိမ်ရှိလွန်းလာကြောင်းတချို့အချိန်တွေမှာပြင်းမထန်ကောင်းတယ်လို့ AP သတင်းဌာနကပြောပါရယ်အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆော့ကီရဲ့အလုပ်ကဂျိုးဘိုင်ဒန်ရဲ့အကျိုးစီးပွားကိုမြင့်တင်ဖို့လားဒါမှမဟုတ်အမေရိကန်ပြည်သူတွေကိုမှန်ကန်တဲ့သတင်းတွေပေးဖို့လားဆိုတဲ့မေးခွန်းကိုဂျန်ဆော့ကီကအခုလိုဖြေကြားခဲ့ပါရယ
် His objective and his commitment is to bring transparency and truthback to government
သူရဲ့ရည်ရွယ်ချက်နဲ့ဂရီကဝကအမေရိကန်အစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့မှန်ကန်တဲ့အချက်လက်တွေပြန်ပြီးရရှိစေဖို့နဲ့အစိုးရဘက်ကပြောဖို့ခက်ခဲတဲ့သတင်းဆိုရင်တော့မှဒီသတင်းကိုအားလုံးသိအောင်အသိပေးသွားဖို့ကသူလုပ်ရမယ့်အလုပ်အဖြစ်မျှော်လင့်ထားပါတယ်လို့အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆော့ကီကပြောပါတယ်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေညီညွတ်ကြဖို့ပြောထားတာနဲ့Republican သမ္မတဟောင်း Trump အပေါ်မှာ Democrat တွေကြီးစိုးထားတဲ့အောက်လွှတ်တော်ကတရားစွဲဆိုထားတဲ့ကိစ္စတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုတော့လက်ရှိတိုင်းပြည်ကြုံတွေ့နေရတဲ့ကိစ္စတွေကိုဖြေရှင်းဖို့တိုင်းပြည်ကိုတစုတစည်းတည်းရှိရမယ်ဆိုတဲ့အမြင် Joe Biden မှာရှိတယ်လို့ပဲ Jen Psaki ကဖြေကြားသွားခဲ့ပါတယ်ရှင်